အခုဆိုရင်ရွေးကောက်ပွဲကြီးပြီးသွားလို့အနိုင်ရပါတီဆိုတာပေါ်ပေါက်လာပါပြီ။နောက်ဖွဲ့စည်းမဲ့လွှတ်တော်နဲ့အစိုးရအဖွဲ့ဘယ်လိုပုံပန်းသဏ္ဍာန်ရှိမလဲမှန်းဆနိုင်ပါပြီ။လွယ်လွယ်ပြောရရင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှမ်းမိုးမဲ့လွှတ်တော်နဲ့ NLD ကဖွဲ့စည်းမဲ့အစိုးရအဖွဲ့ပါ။ဒီလွှတ်တော်နဲ့အစိုးရအဖွဲ့ဟာလက်ရှိလွှတ်တော်နဲ့အစိုးရအဖွဲ့စီကနေတိုက်ပီရဲ့လုပ်ငန်းဆောင်တာကိစ္စအဝဝကိုလွှဲပြောင်းရယူဆက်ခံပါလိမ့်မယ်။အဲဒီထဲမှာလက်နက်ကန်တိုင်းသားတွေနဲ့ငြိမ်းချမ်းရေးတိဆောက်ရေးကိစ္စလည်းပါဝင်ပါတယ်။ငြိမ်းချမ်းရေးအကောင့်ထဲဖော်မှုနဲ့ပတ်သက်ပြီးသမရဦးသိန်းစင်အစိုးရလက်ထက်အကောင့်ထဲဖော်နေတာဘယ်အထိခီးရောက်နေပြီလဲ။လက်ရှိဘာမှနေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။တကယ်တော့သမရဦးသိန်းစင်အစိုးရလက်ထက်တည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေကိုလွယ်လွယ်ကူကူအကောင့်ထဲဖော်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။တမတော်ကကြောထောက်နောက်ကံပြုထားတဲ့အစိုးရအဖွဲ့ဖြစ်ပေမဲ့လက်နက်ကင်တိုင်းရင်းသားတွေနဲ့ညှိနှိုင်းတဲ့အခါကိုယ်စိတ်တိုင်းကျဆုံးဖြတ်အကောင့်ထဲပေါ်လို့ရခဲ့တာမျိုးလည်းမဟုတ်ပါဘူး။များသောအားဖြင့်တမတော်ရဲ့သဘောထားကိုရယူပြီးမှအကောင့်ထဲပေါ်လို့ရခဲ့တာပါ။အစိုးရဟာလက်နက်ကင်တိုင်းရင်းသားတွေနဲ့အပေးယူလို့ဆွေးနွေးညှိနှိုင်းနေဆိုတာထက်တမတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားသဘောတူညီချက်တွေရအောင်ကြားကန်ညှိနှိုင်းပေးရတဲ့အဖွဲ့သဘောမျိုးပို့ဆောင်တာတွေ့ကြရပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းအစိုးရဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ပထမအဆင့်အပြည့်ရဲ့သဘောတူညီမှုရရေးဒုတိယအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မူပေါင်းရေးဆွဲရေးတတိယအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကျင်းပပြီးညှိနှိုင်းအဖြေရှာရေးစတုတ္ထအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကနေပေါ်ပေါက်လာတဲ့သဘောတူညီချက်ကိုလွှတ်တော်မှအတည်ပြုချက်ရယူဖွဲ့စည်းပုံပြင်ရေးဆိုတဲ့မူကိုကင်ဆွဲအကောင့်ထဲပေါ်ခဲ့ပါတယ်။ဒီလုပ်ငန်းစဉ်တွေကိုတိုင်းသားတွေဘက်ကလည်းသဘောတူပါတယ်
။ပထမအဆင့်တိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA တခုရဖို့ညှိနှိုင်းကြပါတယ်။ပထမအဆိုရဘက်ကတင်ပြတဲ့မူကြမ်းတိုင်းသားတွေဘက်ကတင်ပြတဲ့မူကြမ်းနှစ်ခုရှိခဲ့ပါတယ်။နောက်ဆုံးတိုင်းသားတွေတင်ပြတဲ့မူကြမ်းကိုအခြေတည်ပြီးအဆင့်ဆင့်ညှိနှိုင်းဆွေးနွေးပြီးမှလက်ရှိ NCA စာချုပ်ကိုရလာတာပါ။ဒါနဲ့ပတ်သက်ပြီးအစိုးရညဉ့်ညံရေးအကောင့်ထဲဖော်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းပြောတာမှန်ပါတယ်။အားလုံးသဘောတူတဲ့သမိုင်းမှာမရှိခဲ့ဘူးသေးတဲ့ DNCA စာချုပ်ကိုသူတို့တွေလွယ်လွယ်ကူကူရခဲ့တာမဟုတ်ဘူးဆိုတာပါ။ပြဿနာက NCA ကိုသဘောတူပြီးလက်မှတ်ရေးထိုးတော့မယ်ဆိုတော့မှစတာပါ။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအစိုးရနဲ့တပ်မတော်ဟာ NCA စာချုပ်မှာလက်နက်ကိုင်တိုင်းသားအဖွဲ့တွေအားလုံးရေးထိုးဖို့သဘောမတူပါဘူး။ကိုကန့်တောင်းပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေကိုခြံလှပ်ထားလို့ပြီးအထူးသဖြင့်ကိုကန်တပ်ဖွဲ့ကိုလက်မှတ်ရေးထိုးမှုမှာမပါဝင်စေလိုပါဘူး။ဒါကို KIA နဲ့လက်နက်ကိုင်အဖွဲ့တချို့ကသဘောမတူပါဘူး။ KNU, RCSS, SSA, တောင်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်၈ဖွဲ့ကသဘောတူပါတယ်။ဒီလိုနည်းနဲ့အစိုးရဟာ NCA ကိုလက်နက်ကိုင်၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးလိုက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်အကောင့်ထဲပေါ်ပါတယ်။ဒီလိုငြိမ်းချမ်းရေးလုပ်ငန်းအကောင့်ထဲပေါ်နေတဲ့အချိန်မှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာတိုက်ပွဲကြီးတွေဆက်ဖြစ်နေတာကတော့အားလုံးသိပါ။
NCA လက်မှတ်ထိုးပြီးအကောင့်ထဲပေါ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတော့နှစ်ပိုင်းကွဲသွားပါတယ်။ပထမတစ်ပိုင်းကတော့စီရေးဆိုင်ရာကိစ္စရပ်တွေဖြစ်ပြီးအစိုးရတက်မတော်နဲ့လက်နက်ကင်တိုင်းရင်းသားတွေနှစ်ဖက်ပဲညှိနှိုင်းပြီးလုပ်ရတဲ့ကိစ္စပါ။အဲ့ဒီအပိုင်းမှာ NCA စာချုပ်အရာနှစ်ဖက်လေးစားလိုက်နိုင်ရမယ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစီရင်စည်းကမ်းများနဲ့စစ်ဖက်ဆိုင်ရာကျင့်ဝတ်များဆိုတာမျိုးကိုညှိနှိုင်းနိုင်ခဲ့ပါတယ်။ပြောရရင်နှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအကြားနောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်ပွားအောင်လုပ်နေကြတဲ့အပိုင်းမှာအောင်မြင်မှုတွေရနေပြီးထိတွေ့တိုက်ခိုက်မှုတွေလည်းမကြားရသလောက်ဖြစ်နေတဲ့အခြေအနေပါ။ပြဿနာတက်တာကတော့နိုင်ငံရေးနဲ့သက်ဆိုင်တဲ့အပိုင်းမှာပါ။ NCA စာချုပ်မှာအပြစ်ခတ်ရတဲ့ကိစ္စတွေတင်မကရှစ်ဆက်လုပ်ရမယ့်နိုင်ငံရေးဆိုင်ရာလုပ်ငန်းစဉ်တွေကိုအချိန်နဲ့တကွတိတိကျကျဖော်ပြထားပါတယ်။ဘလောက်အကြာမှာမူပေါင်းရေးဆွဲပြည်ရမယ်ဘလောက်အကြာမှာနိုင်ငံရေးဆွေးနွေးပွဲကြီးဆရမယ်ဆိုတာမျိုးဖြစ်ပါတယ်။ဒီလိုနဲ့ NCA မှာပါတဲ့အတိုင်းနိုင်ငံရေးဆွေးနွေးပွဲကြီးကျင်းပနိုင်ရေးအတွက်မူပေါင်းချမှတ်တဲ့ဆွေးနွေးပွဲကြီးလုပ်ဖို့ဖြစ်လာပါတယ်။အဲ့ဒီမူပေါင်းဆွေးနွေးပွဲကိုအစိုးရနဲ့တက်လက်နက်ကင်တိုင်းရင်းသားနိုင်ငံရေးပါတီကိုယ်စားလှယ်များဆိုပြီးအစုအဖွဲ့၃ဖွဲ့ကတူညီတဲ့ကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးဆုံးဖြတ်ရမှာပါ။အစိုးရနဲ့တိုင်းရင်းသားဘက်ပြဿနာမရှိပေမဲ့နိုင်ငံရေးပါတီများဆိုတဲ့အစုအဖွဲ့ကိုယ်စားလှယ်ရွေးချယ်ရေးမှာတော့ပြဿနာရှိလာပါတယ်။တကယ်ဖြစ်တဲ့နာကတော့ရွေးကောက်ပွဲအပြီးကာလပြည်သူလူထုထောက်ခံမှုရလဒ်လဲထွက်ပေါ်လာပြီးဖြစ်လို့ဒီကိုယ်စားလှယ်ရွေးချယ်ရေး NLD ပါတီကိုတာဝန်ပေးတင်ပါတယ်။ပြည်သူရွေးလို့အရွေးချယ်ခံရတဲ့ပါတီတွေကကိုယ်စားလှယ်တွေနဲ့ဒီအစုအဖွဲ့ကိုဖွဲ့စည်းတင်ပါတယ်။ဒါပေမဲ့ဝင်းကြီးဦးအောင်မင်းနဲ့အစိုးရအဖွဲ့ဘက်ကအဲ့ဒီလိုမလုပ်ခဲ့ပါဘူး။ မြန်မာနိုင်ငံမှာပါတီပေါင်း60ကျော်ရှိတယ်ဆိုပြီးပြည်သူထောက်ခံမှုမရလို့အမတ်တရားမှအရေးမခံရတဲ့ပါတီကလူတွေကိုပါကိုယ်စားလှယ်စီးရင်ထက်သွင်းတာမျိုးလုပ်ခဲ့ပါတယ်။ဒါကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကလက်မခံပါဘူး။အဲ့ဒီလိုအခြေအနေမျိုးမှာအစိုးရနဲ့တိုင်းရင်းသားတွေဘက်ကဆွေးနွေးပွဲတွေကိုဆက်သွားနေမယ်ဆိုရင်နောက်ဆက်တွဲအခက်အခဲတွေကြုံတွေ့ရတော့မှာအသေးချာပဲဖြစ်ပါတယ
်။လက်ရှိနိုင်ငံဆိုင်ရာဆွေးနွေးပွဲတွေရဲ့အစမှာကိုပဲအင်အားကြီးတိုင်းသားလက်နက်ကိုင်တပ်ဖွဲ့ကိုယ်စားလှယ်တွေကလည်းမပါပြည်သူလူထုတရလုံးထောက်ခံတဲ့ NLD ပါတီကလည်းကိုယ်စားလှယ်အနေနဲ့မတက်ပဲလေးလာသူအနေနဲ့ပဲတက်ပါတယ်။ဒီလိုဆွေးနွေးပွဲတွေကနေဆုံးဖြတ်ချက်တွေချမှတ်ခဲ့မယ်ဆိုရင်နောက်အားလုံးသဘောတူတဲ့တကယ်စစ်မှန်တဲ့ညီညာရေးအတွက်အသုံးဝင်မဲ့ဆုံးဖြတ်ချက်တွေလုပ်ငန်းစဉ်တွေဖြစ်လာတော့မှာမဟုတ်ပါဘူး။ဒီအတွက်အခုချိန်ကစပြီးဝန်ကြီးဦးအောင်မင်းနဲ့အစိုးရအဖွဲ့ဘက်ကနေမူပေါင်းဆွေးနွေးပွဲကျင်းပပုံကျင်းပနည်းကိုအသေးချာပြန်သုံးသပ်သင့်ပါကြောင်းပြပြလိုက်ရပါမယ်။